ကမ္ဘာတပ်ပွန်းဘာသာရေးလွတ်လပ်ခွင့်အခြေအနေဟာဆိုးရွားနေစေဖြစ်ပြီးတော့ဘလတ်ဖမီလို့ခေါ်တဲ့ဘာသာရေးပုတ်ခတ်စော်ကားမှုကိုခွင့်ပြုထားတဲ့ဥပဒေတွေပြဋ္ဌာန်းထားမှုဟာလည်းစိုးရိမ်စရာအခြေအနေမှရှိတယ်ဆိုပြီးတော့အမေရိကန်နိုင်ငံသားဤဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။ဘာသာဟုတ်လွမ်းကဘာသာရေးလွတ်လပ်
်ပြန်လိုက်တာပါဒီနေ့မှာအမေရိကန်နိုင်ငံသားရေးဌာနအနေနဲ့သက်ကိုအန္တရာယ်ရှိတယ်လို့ယူဆရတဲ့အခြေအနေဖြစ်တဲ့ blasphemy ဘာသာရေးပုတ်ခတ်ဆော်ကားမှုကြောင့်နေကိုခံရတဲ့ဥပဒေတွေအပိုတက်စီလို့ခေါ်တဲ့ဘာသာရေးကူးပြောင်းမှုကြောင့်အရေးယူတဲ့ဥပဒေတွေနဲ့ပတ်သက်လို့အထူးရွေးထုတ်တင်ပြထားပါတယ်ဒီဥပဒေတွေထုတ်ပြန်ထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဘာသာရေးလွတ်လပ်မှုဆိုင်ရာအမေရိကန်အထူးတာအမတ်ကြီးဒေးဗစ်ဆာပါစတိုင်းကအစီအကံသာထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုအခုလိုရှင်းပြခဲ့ပါတယ
် In Burma for example which has blasphemy laws on the books we had
ဘာသာရေးပုတ်ခတ်စော်ကားမှုကြောင့်အရေးယူတဲ့ဥပဒေတွေဟာမွတ်စလင်နိုင်ငံတွေမှာပိုးများလာတွေ့ရပြီးတည်ဆဲဥပဒေတွေကိုလက်တွေ့အကောင့်ထည့်ဖော်ရတွေ့ရပါတယ်ဒါပေမဲ့တခြားနိုင်ငံတွေမှာလည်းရှိပါတယ်ဥပမာမြန်မာနိုင်ငံမှာဆိုရင်လဲဘာသာရေးပုတ်ခတ်စော်ကားမှုကိုအရေးယူတဲ့ဥပဒေပြဋ္ဌာန်းထားတာရှိပါတယ်အရေးယူတဲ့ဖြစ်လဲမကြသေးမီကပဲလုတ်ခဲ့တာတွေ့ရပါတယ်ဒါကြောင့်အဲ့ဒီဥပဒေတွေဟာမွတ်စလင်နိုင်ငံတွေမှာသာမကတခြားနိုင်ငံတွေမှာလည်းရှိတာကိုတွေ့ရပါတယ
်ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေရဲ့လေးပုံတစ်ပုံဟာဒီဘာသာရေးပုတ်ခတ်မှုကြောင့်အရေးယူတဲ့ဥပဒေတွေရှိကြတာဟာဆိုရင်ရတဲ့ပြဿနာပါအရေးယူမှုတွေထဲမှာတော့တည်တံပေးတာတွေကြီးလေးတဲ့ပြဋ္ဌာန်းတွေပေးတာတွေလည်းပါဝင်ပါတယ်အများအားဖြင့်မွတ်စလင်နိုင်ငံတွေမှာပြဋ္ဌာန်းလေးရှိတဲ့ဒီဘာသာရေးပုတ်ခတ်စော်ကားမှုကိုခွင့်ပြုထားတဲ့ဥပဒေထုတ်ပြန်ထားတဲ့25နိုင်ငံကိုတွားရောက်ခဲ့တာမှာမြန်မာနိုင်ငံကိုရောက်ဆင်မှာတော့တိုင်းပြည်အတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုစိုးရိမ်ကြောင်းသူ့အနေနဲ့ထုတ်ဖော်ပြောကြားခဲ့တယ်လို့အထူးတာမကြီးဒေးဗစ်ဆာပါစတိုင်းကပြောပါတယ်
In my own travels to now more than 25 countries, I've specifically raised our concerns about blasphemy and apostasy laws, as well as legislation dealing with defamation of religion in countries such as Egypt, Pakistan, Sudan, Burma, Iraq, Nigeria.
ကျွန်တော်တွားရောက်ခဲ့တဲ့နိုင်ငံ25နိုင်ငံရောမှာဘာသာရေးစော်ကားမှုနဲ့ဘာသာရေးကူးပြောမှုတွေအတွက်အရေးယူတဲ့ဥပဒေတွေပြဋ္ဌာန်းထားတဲ့ Egypt, Pakistan, Sudan, Myanmar, Iraq နဲ့ Nigeria နိုင်ငံတို့မှာအမေရိကန်ရဲ့စိုးရိမ်မကင်ဖြစ်မှုတွေကိုအထူးတလဲဆွေးနွေးတင်ပြခဲ့ပါတယ်။အမေရိကန်အစိုးရကအဲ့ဒီဥပဒေကိုစန့်ကျင်တဲ့အတွက်ဖျက်သိမ်းပေးဖို့ဓမ္မမဟုတ်အ ਨੇ ဆုံးလက်တွေ့အကောင့်ထဲမဖော်ဖို့တိုက်တွန်းခဲ့ပါတယ်။ဒါအပြင်သူတို့ရဲ့ဘာသာရေးယုံကြည်ချက်ကိုငြင်းငြင်းစွာဖော်ထုတ်ခဲ့ကြလို့အကျဉ်းကျခံရသူတွေရဲ့အရေးကိုလည်းဒီနိုင်ငံတွေမှာကျွန်တော်ထည့်သွင်းဆွေးနွေးခဲ့ပါတယ်
။အထူးသအမတ်ကြီးကဒီနေရာမှာညွှန်းပြောဆိုသွားတဲ့ဘာသာရေးပုတ်ခတ်မှုဆိုင်ရာဥပဒေကတော့အရင်သမရဥဒင်းစင်အစိုးရလက်ထက်အတွင်းဘာသာကြမ်းနဲ့ထိမြလက်ထက်ချင်းဘာသာကူးပြောင်းခြင်းတလင်တမယားစနစ်ထားရှိခြင်းလူဦးရေတိုးပွားမှုထိန်းချုပ်ခြင်းစတဲ့မျိုးဆောင်ဥပဒေ၄ခုအတည်ပြုပြဋ္ဌာန်းခဲ့တာကိုရည်ညွှန်းပြောဆိုတာလည်းဖြစ်ပါတယ်2014ခုနှစ်မှာပြုလုပ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်စစ်တမ်းအရစုစုပေါင်းနိုင်ငံတွေရဲ့86ရာခိုင်နှုန်းမှာကိုယုံကြည်ရာဘာသာတရားကိုအခြေခံအားဖြင့်လွတ်လပ်စွာကိုယ်ကျော်ပိုင်ခွင့်ရှိကြတာကိုတွေ့ရတယ်လို့ USCIRF လို့ခေါ်တဲ့အမေရိကန်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီအခံသားမှာဖော်ပြထားပါတယ်။ဒါကြောင့်လဲအမေရိကန်အစိုးရအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအတင်းအကျထိန်းချုပ်ထားတဲ့ကြံနေတဲ့24ရာခိုင်နှုန်းသောနိုင်ငံတွေကိုအဓိကအာရုံစိုက်သုတေသနပြုခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်။ဒီ24ရာခိုင်နှုန်းသောနိုင်ငံတွေမှာကမ္ဘာလူဦးရေရဲ့84ရာခိုင်နှုန်းနေထိုင်ကြတာလို့ဆိုပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေနဲ့တခြားဘာသာရေးဆိုင်ရာဖိနှိပ်ချုပ်ချယ်မှုတွေရှိခဲ့တဲ့အတွက်ဘာသာရေးလွတ်လပ်ခွင့်အဆင့်မှာမြန်မာနိုင်ငံကိုတရားဝင်အဆင့်လို့ခေါ်တဲ့ဘာသာရေးလွတ်လပ်မှုမရှိတဲ့နိုင်ငံတွေစီးရင်ထဲမှာဆက်ပြီးသတ်မှတ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကထောက်ခံကြောင်းတင်ပြလိုက်ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ပိုရှိလာရေးကိုအထောက်အကူပြုစေဖို့အတွက်အမေရိကန်အစိုးရကမြန်မာအစိုးရကိုအခုလိုဖိအားပေးလှုံ့ဆော်တဲ့အပေါ် Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်အဖွဲ့ကြီးကကြိုဆိုကြောင်းအဖွဲ့ရဲ့အာရှနဲ့တောင်အာရှရေးရညွှန်ကြားရေးမှူးတီကူမားကပြောပါတယ်။အနေဒီအစိုးရအစ်စ်အနေနဲ့ဘာသာရေးဖိနှိပ်မှုရော့ကျစေမဲ့ဥပဒေတွေထွက်ပေါ်လာရေးအတွက်အားပေးလှုံ့ဆော်တင်တယ်လို့လည်းတီကူမားကပြောပါတယ
် A new government should ensure that any laws that are against freedom of religion should be abolished or reformed
အစိုးရအစ်စ်အနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအဟံတားဖြစ်စေတဲ့ဥပဒေတွေကိုဖျက်သိမ်းတာဒါမှမဟုတ်ပြင်းစင်ရေးဆွဲတာတွေကိုပြုလုပ်သင့်ပါတယ်ဒါအပြင်လူနည်းစုဘာသာဝင်တွေရှိတဲ့လူမှုအတိုင်းအဝိုင်းနဲ့ရဲတပ်ဖွဲ့ကထိတွေ့ဆက်ဆံမယ်ဆိုရင်လဲအဲ့ဒီလူနည်းစုတွေ လုံခြုံမှုရှိအောင်အစိုးရကအကာအကွယ်ပေးတဲ့အစီအစဉ်တွေကိုချမှတ်ဆောင်ရွက်တင်ပါတယ
်မြန်မာနိုင်ငံလိုပဲဘာသာရေးလွတ်လပ်ခွင့်မရှိတဲ့အစိုးရရတဲ့နိုင်ငံများစီးရင် CPC ထဲမှာပါဝင်တဲ့တခြားနိုင်ငံတွေကတော့တရုတ်အီရီထရီးယားအီရန်မြောက်ကိုရီးယားဆော်ရီအာရေဗီယာဆူဒန်တာကမနစ္စတန်နဲ့ဥဇဘက်ကစ္စတန်နိုင်ငံတို့ဖြစ်တယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင်ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ